ဒီတစ်ပတ်ကျမ်းမေကဏ္ဍမှာတော့မိုးချိုးကြောင့်သိဆုံးသူများလာခြင်းအကြောင်းအပိုင်း၁ကိုတင်ပြထားပါမယ်။မြန်မာနိုင်ငံမှာမိုးချိုးဖြစ်တာကြောင့်ဒီနေ့ထဲသိဆုံးရသူကအရင်နှစ်ထက်အများကြီးများလာနေပြီးနောက်ထပ်ဖြစ်လာမှာကိုလည်းစိုးရိမ်နေရတယ်လို့ဘေးအန္တရာယ်ဆိုင်ရာကျွမ်းကျင်သူတွေကဆိုပါတယ်။ဒီနေ့ထဲသိဆုံးသူဘလောက်ထိများလာနေပြီးဘလို့လူတွေအထက်မိုးချိုးဖြစ်ခံရကဝမ်းစာရှာရင်သိဆုံးမှုအများဆုံးခံရသူတွေအနေနဲ့ဘလို့ကာကွယ်နိုင်ပါလဲ။ဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားရေးမှူးဒေါက်ဖြူလက်လက်ထုံးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay, ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဌာနကညွှန်ကြားရေးမှူးဒေါက်ဖြူလက်လက်ထုံးကကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးကြိုးဖြစ်တာကြောင့်ဒီနှစ်ထဲအခုဇွန်လပထမပတ်ထိပေါ်ဆင်းမနော်သေဆုံးသူကလူ60ကျော်ပြီးတော့ဒဏ်ရာကလည်း30လောက်ရထားတဲ့ခါကျတော့ပြီးခဲ့တဲ့နှစ်အလားတူကာလနဲ့ရှင်းလိုက်ရမယ်ဖြစ်ဖြစ်အခုအများစိုးရိမ်နေကြတဲ့ကိုဗစ်သေဆုံးမှုနဲ့ရှင်းလိုက်ရမယ်ဖြစ်ဖြစ်အများကြီးကိုများလွန်းနေတာကိုတွေ့ရပါတယ်ဆင်မရင်အထူးသဖြင့်တော့ဒီပြီးခဲ့တဲ့အပတ်တစ်ပတ်ထဲမှာပဲအနည်းဆုံး30လောက်သေခဲ့ပြီးတော့20ကျော်ဒဏ်ရာရခဲ့တာအပြင်အခုမိုးကြကာလရှေ့မှာလည်းမိုးကြိုးဖြစ်တာတွေဆက်ရှိနေတယ်လို့မိုးလီဝတာနဲ့ဇလဗိဒဌာနကခန့်မှန်းထားတာမို့ဒီသေဆုံးမှုတွေကနေရှော့ချနိုင်မှုဘာစအကြံပေးကြလဲဆရာမရေ
ဒီမိုးချိုးဖြစ်တာတွေကကြတော့ကျမတို့ဒီမှာဒီမိုးဥကာလာမိုးနှောင်းကာလာဒီမှာတော့အဖြစ်များတယ်ပေါ့ခုနကပြောသလိုဒီဂျွန်လပထမပတ်မှာဆိုလို့ရှိရင်လည်းမိုးချိုးဖြစ်တဲ့အချိန်ကလည်း20 22ချိန်တော့ပေါ့နော်ရှိခဲ့ပြီးတော့28ဦးသေဆုံးခဲ့တယ်22ဦးဒဏ်ရာခဲ့တယ်နောက်အဲ့ဒီရဲ့ရှေ့တစ်ပတ်ပေါ့နော်နေလ25ရက်နေ့ကနေနေလ31ရက်နေ့ထိမှာဆိုလို့ရှိရင်တော့9ချိန်ရှိခဲ့ပြီးတော့၉ဦးတည်ဆုံးခဲ့တယ်ပေါ့အဲ့တော့ဒီနေလာရဲ့နောက်ဆုံးပတ်နဲ့ဒီဂျွန်လာရဲ့ပထမပတ်မှာတူပဲကျမတို့ကတော်တော်များများကြီးကိုပို့ပြီးတော့များလာတာကိုလည်းတွေ့ရပါပဲ။နောက်အခုအဲ့ဒီဖြစ်စဉ်တွေကိုကြည့်လိုက်တဲ့အခါကျတော့များသွားပြင်တော့အပြင်မှာရှိနေတဲ့အခြေအနေမှာတော့ဖြစ်တိုင်းများပါတယ်။အဲ့အပြင်မှာရှိနေတဲ့အဲဒီမှာမှများသွားပြင်ဒီလေယာဉ်လုတ်တွေလုံနေတဲ့အခြေအနေမှာဖြစ်တဲ့ဖြစ်စဉ်တွေကတော့အများဆုံးတွေ့ရှိရပါတယ်။အဲ့ဒီနောက်ပိုင်းတော့ဒီအမ်းပေါ်မှာသွားလာနေတဲ့အခြေအနေပေါ့နော်။နောက်တစ်တင်အောက်ဒီမှာနားနေတဲ့အချိန်လေးမိုးဝင်ခိုလိုက်တဲ့အချိန်မျိုးကြီးအဲ့လိုအချိန်မျိုးကြီးမှလည်းမိုးချိုးဖြစ်တာကိုတွေ့ရပါတယ်နောက်တစ်ခုကကြတော့ဒီအပြင်မှာကိုပဲနားဖမ်းနေတဲ့အချိန်နောက်ရေမြောင်းတွေတူးနေတဲ့အချိန်လေးနောက်လေထဲမှာပေါ့နော်ရေနဲ့ပတ်သက်ပြီးတော့ရေမြောင်းတွေလုံးနေတဲ့အချိန်လေးနောက်အိမ်ရဲ့တစ်ဆင့်မိတ်မှာရေခံနေတဲ့အချိန်မှလည်းဖြစ်တာတွေ့ရပါတယ်နောက်ကဖားရိုက်ထွက်တဲ့အခါမျိုးပေါ့နော်ဒီလိုမျိုးဆိုရတဲ့အခါကျတော့ဒီရေနဲ့ဆက်ဆက်ပြီးတော့ဖြစ်သွားတဲ့ဖြစ်စဉ်လေးတွေကိုလည်းတွေ့ရှိရပါတယ်နောက်တစ်ခုကကြတော့စပိန်တွန်းလာရင်လည်းမိုးချိုးဖြစ်တဲ့ဖြစ်စဉ်လည်းရှိခဲ့တယ်။နောက်လေထုံချက်နဲ့လေထုံနေတယ်ပေါ့နော်။နောက်ပြန်လှုပ်တဲ့အချိန်မှာဖြစ်နေတယ်ဆိုတော့အဲ့တော့ခါကြတော့ဒီတန်ထဲပစ္စည်းတွေနဲ့ထိတွေ့နေတဲ့အချိန်လေးတွေမှာလည်းဖြစ်တဲ့ဖြစ်စဉ်မျိုးပေါ့နော်။နောက်တစ်ခုကကြတော့လေကွင်းတွေထဲမှာရှိနေပြီနဲ့မိုးရွာလို့ကြွာရှာထဲထဲမှာမိုးဝင်ခိုလိုက်တယ်၊သစ်ပင်အောက်ကိုမိုးဝင်ခိုလိုက်တယ်။အဲ့လိုမိုးခိုတဲ့အချိန်ပေါ့နော်။နောက်လမ်းတွားလာနေတဲ့မိုးရွာတဲ့အတွက်ကြောင့်မလို့ဒီဓမယုံလေးတွေမှာမိုးဝင်ခိုလိုက်တယ်။အဲ့လိုအချိန်လေးတွေမှာဖြစ်တဲ့ဖြစ်စဉ်တွေတွေ့ရှိရပါတယ်။နောက်တစ်ခုကတော့ဒီအိမ်ထဲမှာရှိနေတဲ့အချိန်ဖုန်းပေါ့နော်ဖုန်းကိုအင်တာနက်သုံးနေတယ်နောက်ဖုန်းပြောနေတယ်ပေါ့နော်အဲ့လိုအချိန်လေးတွေမှာဖြစ်နေတာတွေကိုတွေ့ရှိရပါတယ
်ဟုတ်ကဲ့ဆရာမအရင်ကတော့ကွင်းပြင်တွေမှာပဲစွန့်ရပြီးတော့အခုအိမ်ထဲမှာနောက်ဆုံးတော်တော်များများကဒီလက်ကင်ဖုန်းတွေသုံးလာတဲ့အခါမှာပေါ့နော်ဖြစ်တာတွေကိုတွေ့ရတဲ့အတွက်ဒီတစ်ခေါက်ကတော့ဆရာမတော်တော်သတိထားဖို့လိုလာတာပေါ့နော
်ဟုတ်ကဲ့
အချိန်ထဲမှာပဲဆရာမအများစုကတော့အပြင်ဘက်မှာပါဒီလေကွင်းတွေမှာလုတ်တဲ့သူတွေမှာအဓိကဖြစ်တာပေါ့နော်ခုနလေထွန်းဆက်ပေါင်းနေတဲ့သူတွေရော
ဟုတ်ကဲ့
သူတို့အတွက်ဆံမရေတည်ဆုံးမှုနည်းသွားနိုင်အောင်ဘယ်လိုအကြံပေးချင်လဲ
ဒီမိုးချိုးဖြစ်တာကတော့မဖြစ်အောင်ပေါ့နော်ကြိုတင်ကာကွယ်တာတို့ဘာလို့အဲ့လိုကြီးရောအရင်ရောမရနိုင်ဘူးဒါမဲ့ကတတိလေးနဲ့နေဖို့တော့ရှိုးတယ်ဒီမိုးချိုးဖြစ်တဲ့အခြေအနေလေးတွေကိုသိထားပြီးတော့တတိနဲ့ရှောင်ချားနိုင်တယ်ဆိုလို့ရှိရင်တော့ဒီအသက်တည်ဆုံးမှုတွေတော့လျှော့သွားနိုင်တယ်လို့အကြံပေးချင်ပါတယ်အဲ့လိုဆိုတော့အိမ်အပြင်ရားသွားခြင်းတဲ့ကွင်းတွေပေါ့နော်တဲ့ကွင်းတွေမှာရောက်နေတယ်တကယ်လို့များမိုးရွာတဲ့အခါမှာလည်းမိုးချစ်ချုံတာတွေအရင်ဖြစ်မယ်ဖျက်စီးလက်တာတွေအရင်ယူဖြစ်နေမယ်ဆိုရင်တော့ကိုယ်လုံနေတဲ့အလုပ်ကတော့ခဏလောက်တော့ရှင်းနာတယ်လို့အကြံပေးချင်တယ်အဲ့လိုချိန်ဆိုရင်တော့ဘာပဲဖြစ်ဖြစ်တဲမှာအလုပ်လုပ်နေမယ်ဆိုရင်ကိုယ့်လက်ထဲမှာပေါက်တူးတို့ပေါက်ပြားတို့ကင်ထားမိတာလည်းရှင်းရှင်းနဲ့ခုနကလိုလေထုံချက်နဲ့ဆိုတဲ့လေထုံချက်ပေါ့နော်ထုံချက်အဲ့လိုတန်ထက်ပစ္စည်းလေးတွေဆိုတော့လုံအောင်အဲ့ချိန်မှာဆိုရင်မကင်နဲ့တော့မဖြစ်မန ီကတော့သူ့ရဲ့လယ်ထဲထဲမှာဒီလယ်ထဲပဲရှိတော့ဒီလယ်ထဲကိုပဲခိုးတော့ခိုးရမှာပဲပေါ့။နောက်အထဲမှာနေပြီဆိုလို့ရှိရင်လည်းဒီတန်ထယ်တွေနဲ့ကြီးတဲ့နေရာတွေပါနဲ့နည်းနည်းဝေးတဲ့လမ်းနဲ့နေရာမျိုးပေါ့နော်။အဲ့လိုလေးတွေကိုနေတင်နေပေါ့။ဒါမှခုနကကျမတို့ပြောလူထယ်ထဲမှာဖြည့်ပြီးတော့မူကျိုးပြတဲ့ဖြစ်ရှင်လေးတွေရှိခဲ့တာလေးကိုလည်းသတိပြုပေးခြင်းနဲ့နောက်တစ်ခါပြန်ကြတော့လယ်လယ်ကွင်းကြီးတွေထဲမှာတက်တင်ကြီးတွေလည်းရှိတတ်တယ်။တက်တင်ထီထီတွေပေါ့နော်။အဲ့လိုမျိုးမိုးဝင်ခိုးတဲ့အချိန်မှာမူကျိုးပြတဲ့ဖြစ်ရှင်မျိုးလည်းရှိတတ်တယ်။အဲ့တော့ဒီလိုလယ်ကွင်းထဲမှာရှိနေတဲ့အချိန်မှာမိုးကတာမန်ထက်ပိုပြီးတော့မိုးအရင်ထစ်ချုံတာတွေလျှက်စီးလက်တာတွေဖြစ်နေတဲ့အချိန်ဆိုရင်တော့အဲ့လိုတက်တင်မျိုးလည်းမိုးဝင်ခိုးခြင်းမှာကိုယ့်ရဲ့လယ်ထဲရှိရင်လယ်ထဲတွေကိုဝင်ခိုးမယ်။တကယ်လို့မှကိုကအဲ့လိုမျိုးလုံနိုင်တဲ့အချိန်မျိုးမရှိဘူးဆိုရင်တော့မှလယ်ကွင်းထဲမှာလိမ့်နေနေရတယ်ပါပေါ့နော်။ကိုကထီထီဖြစ်နေလို့လို့လည်းကွင်းထဲမှာဆိုရင်တော့လေဒီနေနဲ့နောင်လေးတွေမှနေတဲ့နယ်ဆိုပြီးတော့ကြံပြစ်ချင်ပါတယ်။
ဟုတ်ကဲ့ဆရာမ။နည်းနည်းလေးနေတဲ့နေရာမှာလယ်ထဲလေးစောက်ထားနိုင်ရင်တော့အကောင်းဆုံးပါဆရာမနော်
။ဟုတ်ကဲ့ตัวกวินเพียงเลยส่วนเนาะทิทิขึ้นนี่ดิมีนดิปูပြီးတော့ပြစ်ဖို့အတွက်ကခွင့်ရေးများလေးဖြစ်မှာပေါ့เนา
ะဟုတ်ကဲ့ဆရာမရေနောက်တစ်ခုကဒီလက်ကွင်းနဲ့ပဲပတ်သက်နိုင်တာပေါ့เนาะခုနငါဖမ်းတဲ့လူတွေတို့
ဟုတ်ကဲ့
ဖားရိုက်တဲ့လူတွေတို့အပြင်မှာအစာထွက်ရှာကြတာပေါ့ပရစ်ထွက်ဖမ်းတဲ့လူတွေတို့မျိုးစုံရှိနိုင်တော့သူတို့ဘောဆရာမဘယ်လိုအကြံပေးခြင်းလဲ
ခုနကလိုပဲပေါ့သူမိုးအရင်ထစ်ချုံရတဲ့စကားပြည့်စုံတက်နေတဲ့ခါမှာဆိုငါဖမ်းတဲ့လူတွေဆိုတော့လေရှင်ထဲမှာဆက်ပြီးတော့နေတယ်အဲ့တော့ကုန်းမော်တက်တင်တာပေါ့နော်သူကခြေထဲမှာရှိနေနေမိုးချိုးပြစ်နိုင်ခြေကပါမတ်ချိုင်ပုံများနိုင်တဲ့ခြေတွေရှိတဲ့အတွက်ကြောင့်မလို့သူကအဲ့ဒီရေကန်နေတဲ့ရောက်နေတဲ့ဥပမာရှိကူးနေတဲ့သူတွေကအခြားပေါ့နော်ဒီချောင်းရိုင်နေမှာငါးဖမ်းနေကြမယ်အဲ့လိုလူတွေဖားရှာနေကြမယ်အဲ့လိုဆိုရင်တော့ခြေကနေချက်ချင်းတက်တင်ပါတယ်မိုးကရှိတဲ့ဆောက်ဦးရှိမယ်ဆိုရင်တော့အဲ့ဒီမိုးကကျေဝင်ပြီးတော့ပေါ့နော်ဒီခိုးထုံတင်တယ်ကိုရောခါရှာငါရှာဆိုလည်းဘာပဲဖြစ်တန်တဲ့ပစ္စည်းလေးတွေပါနိုင်တာပါပဲတက်ထဲမှာလေအဲ့လိုမျိုးဆိုတော့တက်နိုင်တော့ကိုယ့်လက်ထဲကဒီပစ္စည်းတွေကိုတော့ကိုယ်နဲ့ဝေးရမှာခဏထားတင်တယ်
ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကတော့ပျံလုတဲ့သူတို့နောက်ဒီရေမြောင်းတူးတဲ့သူတို့ပေါ့နော်အထူးသဖြင့်တော့ဒီဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပတ်သက်နေတာပါဆရာမသူတို့အတွက်ရောဘယ်လိုချမ်းပေးကြလဲ
ညာတော့အချင်းတော့ဘယ်လိုဆောက်လုပ်ရေးလုပ်ငန်းတွေကထက်မြင့်နေမှာဖြစ်နိုင်ကြလဲရှိတယ်လို့ရက်ကွက်ထဲကြီးရွာထဲကြီးမှာဆိုလို့ရှိရင်လည်းအမြင်မဟုတ်ခင်တဲ့ပုံမှန်တိုင်းလောက်ရတာမျိုးလည်းရှိနိုင်တယ်။ဒါပဲဖြစ်ဖြစ်ဆောက်လုပ်ရေးလုပ်ငန်းတွေတရံတွေလုပ်ပြီးဆိုတဲ့ကတော့တန်ထယ်နဲ့ဆက်ဆက်တဲ့ဒီစီကိုကင်ပြီးမယ်။ရေနဲ့ဆက်ဆက်တဲ့နေရာလေးတွေမှာလည်းရှိနေပြီးမယ်လို့တော့ယူဆပါတယ်။အဲ့လိုမျိုးဆိုရင်လည်းမိုးထစ်ချုံမဲ့အစီအစီလက်ပြီးဆိုရင်တော့ကိုယ့်ရဲ့အလုပ်တွေကိုခဏတော့ရပ်လိုက်တင်ပါလေ။ရပ်လိုက်ပြီးတော့ဒီလုံခြုံတဲ့နေရာပေါ့နော်။အဲ့လိုပစ္စည်းတွေကဝေးတဲ့နေရာလေးတွေမှာခိုးထုံတင်တယ်
။ဟုတ်ကဲ့။ကျေးဇူးများကြီးတင်ပါတယ်ဆရာမ။